Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ25ရက်တောက်တာနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်ကတော့ဒိန်းထိုင်ကူပါရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်နယ်မောင်တော့မှာရှိတဲ့ရဲစခန်းတွေကိုလက်နက်ကင်ကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေသေဆုံးခဲ့ပါတယ်ထိုင်းနိုင်ငံမှာထိုင်းတရားရုံးချုပ်ကဝန်ကြီးချုပ်အောင်ဂျင်းလက်ရှင်နာဝတ်ကိုဖမ်းဝင်ထုတ်လိုက်ပါတယ်ဒီသတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးသွားမှာပ
ါကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We condemn in this let's quote huh? We condemn in the strongest termsthe series of coordinated attacks carried out against
ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂကရှုံချကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့ပြင်ကြားရေးဌာနညွှန်ကြားရေးမူကဒီပြောသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းတွေပြီးမှနှာစင်ကြားမှာဖြစ်ပါတယ်ဒီအကြောင်းနဲ့တူရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေနဲ့တူဒီတရုတ်နိုင်ငံနယ်စပ်ရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတွေဒီရက်ပိုင်းမှာဒီတရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေခံရတဲ့အကြောင်းကိုပါနှာစင်ကြားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးသိန်းထိုက်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေပေါ်ကျန်းဖက်သမားတွေရဲဆက်ဆက်တိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြင်းပြထန်ထန်ရှုတ်ချလိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေအမျိုးသားလုံခြုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနဒုတိယဝန်ကြီးတွေလည်းဒီကနေ့ညနေပိုင်းကရခိုင်ရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်နဲ့ရသေးတောင်မှာရှိတဲ့ရဲကင်းစကန်30လောက်ကိုလက်နက်ကင်ကျမ်းပတ်သမားတွေကတစ်ချိန်နဲ့တစ်ပြိုင်နက်တည်းအလစ်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံချိုရေးတပ်ဖွဲ့ဝင်11ယောက်နဲ့လောက်ဝကအဖွဲ့ဝင်1ယောက်သေဆုံးခဲ့တဲ့အကြောင်းအကျမ်းပတ်သမား89ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့တောက်ကြနေမင်းစောစောအချိန်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအကြမ်းဖက်သမား150လောက်ကတနက်တွေအိမ်လုံဘုံတွေသုံးပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာပိုင်ကပြောပါတယ်။ Arkan Ranger Salvation Army Ranger ကတင်ချင်းတက်မလို့လို့နာမည်ပေးထားတဲ့လက်နက်ကိုင်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောထားပြီးနောက်ထပ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းသတိပေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုကြောင့်ကိုပီယာနယ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ရဲ့ပြည်သက်စီရင်ကန်စာတရားဝင်ထုတ်ပြန်လိုက်ပြီးနောက်တနေ့မှာပဲအခုဖြစ်ရကြုံခဲ့ရတာပါဒီကနေ့ကျမ်းပတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကအပြင်းထန်ဆုံးရှုတ်ချတဲ့အကြောင်းကုလသမဂ္ဂမြန်မာဌာနရုံးကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွက်လုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းနဲ့ကုလသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့လက်တွဲပြီးကူညီဆောင်ရွက်သွားမယ်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်မှများဖွဲ့ABH ကလည်းရခိုင်ပြည်နယ်အတွင်းအခြေအနေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းတင်ညာချက်ထုတ်ပြန်ထားပြီးလုံခြုံရေးကင်းစကန်တွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံကလည်းပြည်တွင်ရှုံချတဲ့တင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
။ထိုင်းတရားရုံးချုပ်ကဝန်ကြီးချုပ်ဟောင်ယင်းလက်ရှင်နဝတ်ကိုဖမ်းဝရမ်းထုတ်လိုက်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ဟာသူ့အဖို့ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဖမ်းဝရမ်းထုတ်လိုက်တာဖြစ်ပါတယ်။သူမရဲ့ရှိနေကတော့ဝန်ကြီးချုပ်ဟောင်ယင်းလက်ဟာအလွန်ကိုနာမကျန်းဖြစ်နေတယ်လို့ပြောပါတယ်။တပြိုင်ဟာပုန်းရှောင်နေတယ်ဒါမှမဟုတ်ထွက်ပြေးနေတယ်လို့ထင်ကြောင်းတရားရုံးချုပ်ရဲ့ကြေညာချက်မှာပြောထားပြီးတော့လာမယ့်စက်တင်ဘာ29ရက်နေ့မှာအမိန့်ချဖို့ရုံးချင်းပေးလိုက်ပါတယ်။စံစဘာစိုက်ပျိုးမှုအတွက်အမတော်ကြီးတွေထုတ်ချေးတာနဲ့ဆက်ဆက်ပြီးတော့သူမပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေကိုအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်ယင်းလက်ကတော့ထွက်ဆိုထားပါတယ်။အဲ့လိုအမတော်ကြီးတွေထုတ်ချေးလိုက်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခဲ့တာဖြစ်ပါတယ်။2014ခုနှစ်ကစစ်တပ်အာဏာသိမ်းမှုမှာဝန်ကြီးချုပ်ဟောင်ယင်းလက်ကိုရာထူးကနေဖယ်ရှားပြီးအာဏာရလာတဲ့ဝန်ကြီးချုပ်ပရာရော့ချန်အိုချာကတော့ဝန်ကြီးချုပ်ဟောင်ယင်းလက်ဘယ်ရောက်နေတယ်ဆိုတာသူမသိကြောင်းဒါပေမဲ့သူ့အစိုးရအဖွဲ့အနေနဲ့ရှာဖွေသွားမယ်လို့ပြောလိုက်ပါတယ်။တကယ်လို့တရားရုံးချုပ်ကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ယင်းလက်အနေနဲ့ထောင်ဒဏ်10နှစ်လောက်အထိကြာခံရဖို့ရှိပါတယ်။အဲ့လိုဆိုရင်တော့သူမအနေနဲ့အယူခံဝင်ခွင့်လည်းရှိမှာဖြစ်ပါတယ်ခင်ဗျာ။
Samsung company JK Billiona တတိယကြီးဤဂျေယန်ကိုသမ္မတဟောင်းပကွန်ဟေးအာနာဆုံးခဲ့ရတဲ့လက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးလက်ပေးလိုက်ယူမှုနဲ့ထောင်ဒဏ်5နှစ်တောင်ကိုရီးယားတရားရုံးကချမှတ်လိုက်ပါတယ်။ သူဟာလွဲသွန်းစားမှုနိုင်ငံရေးချမှပိုင်ဆိုင်မှုတွေကိုဖွဲ့ထားမှုလိမ်လည်မှုနဲ့ရာဇဝတ်ပြစ်မှုတွေမှာကြုံရပါကြံရပါခဲ့တာတွေကိုဖုံးကွယ်ထားမှုတွေနဲ့အပြစ်ရှိတဲ့အကြောင်းစိုးမျိုးလယ်ပိုင်းခံတရားရုံးကဆုံးဖြတ်လိုက်တာပါဤကတော့သူအမှားလုပ်ခဲ့တာမရှိပါဘူးလို့ပြောပါတယ်ဤအနေနဲ့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းတရားဖြစ်တဲ့စွန်ဝူချောကပြောဆိုထားပြီးအခုချမှတ်လိုက်တဲ့အမိန့်ဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းဆိုပါတယ်သူရဲ့အမှုတွေမှာအပြစ်မရှိဘူးလို့ထက်တရားရုံးကအတည်ပြုဆုံးဖြတ်ပေးလိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းလဲရှင်းနေကပြောပါတယ်အသက်49နှစ်အရွယ်ကြီးဟာတပတ်ဟောင်းပတ်ကွန်ရင်းနဲ့ယင်းနီးတဲ့မိတ်ဆွေတူဖြစ်တဲ့ချောင်ဆယ်ဆယ်ဘိုင်အဖွဲ့အစည်းလေးကူကိုဒေါ်လာ38သန်းလက်ငွေပေးခဲ့ပြီးတော့အပြန်အလှန်အားဖြင့် Samsung ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေပူးပေါင်းမှုကိစ္စကိုအစိုးရရဲ့ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့တရားရုံးကပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုကနေသူတို့ရဲ့နေရရင်းကိုပြန်ပို့လိုက်တဲ့သူတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေရပ်တန့်သွားဖို့အတွက်ကိုအမေရိကန်ကစီစဉ်နေပါတယ်။အဲ့ဒီနိုင်ငံ၄နိုင်ငံကတော့ Eritrea, Guinea, Sierra Leone နဲ့ Cambodia နိုင်ငံတွေဖြစ်ပါတယ်။အမေရိကန်အရင်အစိုးရလက်ထက်တွေမှာတော့နေရရင်းကိုပြန်ပို့တာတွေကိုတိုးမြင့်လှုပ်ဆောင်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာပေးတာတွေကိုနှစ်ချိန်တိုင်ရပ်တန့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်လာရောက်နေထိုင်တယ်လို့ယူဆရတဲ့သူတွေကိုသူတို့ရဲ့နေရရင်းကိုပြန်ပို့တဲ့နေရာမှာအဲ့ဒီနိုင်ငံ၄နိုင်ငံကလက်ခံဖို့ညှင်းဆိုတာဒါမှမဟုတ်အဲ့ဒီလူတွေကိုပြန်လက်ခံဖို့အတွက်အချိန်ဆွဲနေတယ်လို့အမိမေလုံချုံရေးဝန်ကြီးဌာနကနိုင်ငံသားရေးဝန်ကြီးဌာနကိုပြီးခဲ့တဲ့သတင်းပတ်ကအကြောင်းကြားခဲ့ပါတယ်ဒီလိုလှုပ်ဆောင်တာဟာအမေရိကန်လူမှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်မှုအဥပဒေပုံမှန် 243D ကိုချိုးဖောက်တာဖြစ်တယ်လို့လည်းဆိုထားပါတယ်ဒီမိန့်ကိုဘလို့အကောင့်ထဲပေါ်ဆောင်ရွက်မလဲဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုခါမှာပြန်လည်သုံးသပ်နေပါတယ်။အတိတ်တုန်းကတော့တန်တမာနေနဲ့အစိုးရတာဝန်ရှိသူတွေကိုပဲပြစ်မှတ်ထားပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေကိုလုပ်လို့ရှိတာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တဲ့အတွက်လူဦးရေဘလောက်အထိအကျိုးဆက်တွေခံရမလဲဆိုတာကတော့မသိရသေးပါဘူး။နေရရင်းကိုပြန်ပို့တာကိုလိုလိုလားလားလက်မခံဘဲညှင်းဆန်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီးအိုက်ပလီတခုမှာဒီကနေ့တောက်ကြနေဝိပုစုတောင်းနေကြတဲ့အချိန်အသေးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်ရဲဝင်နှန်းတယောက်ပါဝင်လူတချို့သေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရသွားပါတယ်။အီမန်ဇာမန်ဘလီဝင်ကိတ်မှာတိုက်ခိုက်သူအနည်းဆုံးတူကသူ့ကိုယ်သူအသေးခံဘုံခွဲခဲ့ပြီးတစ်ချိန်တည်းမှာပဲနောက်ထပ်တိုက်ခိုက်သူတချို့ကဘလီထဲကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနဂျစ်ဒန်နစ်ကအတည်ပြုပြောဆိုပါတယ်။တက္ကသိုလ်မှုအပြည့်မကြခင်မှာပဲရဲတပ်ဖွဲ့ကအဲ့ဒီနေရာကိုလူတွေဝင်ရောက်ခွင့်မပြုတော့ပါဘူး။ဗလီအတွင်းမှာပြစ်ခတ်တန်တွေကြားခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရနေတဲ့မျိုးသမီး၃ယောက်ထက်မနည်းနဲ့ကလေးငယ်တော်များများကျန်းမာရေးမှလဲနေတာကိုတွေ့ခဲ့ရတဲ့အကြောင်းအခင်းဖြစ်ပွားချိန်မှာမြင့်မြင့်တက်သည့်ဒူးကပြောပါတယ်။ဗလီထဲမှာရှိနေသေးတဲ့သူတွေရဲ့မိသားစုဝင်တွေလည်းဗလီအပြင်ဘက်မှာစုဝေးနေကြတာပါ။အဲ့ဒီမျိုးကအဓိကဗလီတစ်ခုဖြစ်တဲ့အီမန်ဇာမန်ဗလီမှာမွတ်စလင်တွေရဲ့ဘာသာရေးရာရေးပါတဲ့တောက်ကြနေလို့မျိုးမှာလူတွေဗလီတက်လေရှိပါတယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်အပြည့်ပြောဆိုတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းကဘူးမှာရှိတဲ့ရှီးအိုက်မွတ်စလင်တွေပေါ်အရင်ကအလားတူတိုက်ခိုက်မှုမျိုးတွေကိုတော့ဒေသတွင်းအိုက်စစ်စစ်သွေးကြောင့်အဖွဲ့ကလှုံ့ဆော်လေးရှိပါတယ်
။ယမန်နိုင်ငံဆာနာမြို့တော်မှာဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွင်ကလေးငယ်တွေပါဝင်အရသာ12ယောက်ထပ်မံတည်ဆုံးခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့စေဝနာတွေကပြောကြပါတယ်။ဆာနာမြို့တောင်ပိုင်းက First Attend ရက်ကွက်မှာစာသာပရိနေညပိုင်းကဒီကနေ့ကြာသပတေးနေ့ညပိုင်းကနေဒီကနေ့တောက်ကြနေမနက်ခင်းအထိညလုံးပေါက်၄ချောင်းတိုက်ခိုက်မှုကြောင့်အစာအုပ်နှစ်ခုထပ်မနေထိခိုက်ပျက်စီးခဲ့ပြီးလူတွေအများပြားအပျက်စီးပုံတွေအောက်ပိတ်မိနေခဲ့ပါတယ်ဒီလိုပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကကယ်ထုတ်ဖို့ကြိုးစားနေပြီးတည်ဆုံးသူအရေအတွက်တိုးလာနိုင်ပွဲလည်းရှိနေပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဆော်ဒီအာရေဗျဦးဆောင်တဲ့၄ချောင်းတိုက်ခိုက်မှုကြောင့်ရဲသား40ထပ်မနေတည်ဆုံးခဲ့ပါတယ်ဒီသတင်းပတ်ထဲမှာပဲဆာနာဟိုတယ်ကိုထိမှန်ခဲ့တဲ့ဆော်ဒီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ30ကျော်တေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့နောက်ထပ်နေရာနှစ်ခုမှာအရသားတွေတေဆုံးခဲ့ရတဲ့ပတ်သက်လို့တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတောင်းဆိုထားပါတယ်ခင်ဗျာ
ဒီတိရမဲ့ဆော်ဘဲရလိုင်ဗေးရီးယားရေတံတင်သင်းမောင်းနဲ့အမေရိကန်ရေတပ်သမား USS John S. McCain တို့တိုက်ခိုက်မိရာကနေတေဆုံးသူနောက်တစ်ယောက်ရဲ့အလောင်းကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအမေရိကန်ရေတပ်ကပြောပါတယ်။အခုဒုတိယမြောက်တွေ့တဲ့အလောင်းဟာကော်နက်တစ်ကတ်ပြည်နယ်ကအသက်26နှစ်အရွယ်ရေတပ်သား Dustin Lewis Dryan ရဲ့အလောင်းဖြစ်တယ်လို့ဒီကနေ့ပဲရေတပ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ New Jersey ပြည်နယ်ကအသက်22နှစ်အရွယ် Kenneth R. Smith ရဲ့အလောင်းကိုတော့ရင်ခုန်သမားတွေကကြာသပတေးတွေကရှာတွေ့ခဲ့တာပါ။ပြီးခဲ့တဲ့ဒင်းလာနေ့တုန်းကမလေးရှားနဲ့စင်ကာပူနိုင်ငံအနီးပင်လယ်ပြင်မှာ Liberia လန်လွင့်ထားတဲ့ရေနံတင်သင်္ဘောနဲ့အမေရိကန်ရေတပ်သင်္ဘောတိုက်မိခဲ့တာဖြစ်ပြီးရေတပ်သားရှိဦးပျောက်ဆုံးနေတာဖြစ်ပါတယ
်။အမေရိကန်တောင်ဘက်ကမ်းခြေကိုဥတီလာနေတဲ့ Hurricane မုန်တိုင်း Harvey ဟာတောက်ကြနေညနဲ့စနေနေ့မနေ့အစောပိုင်းမှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။အမေရိကန်အာဂါသာစူဇန်လေးလာရဲ့အဖွဲ့ NASA ရဲ့ကင်မရာတွေအရကြီးမားတဲ့ Harvey မုန်တိုင်းဟာမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ပြီးတော့ Texas ပြည်နယ်ကမ်းခြေဘက်ကိုဥတီနေတာတွေ့ရသလိုပိုအားကောင်းလာနေတာကိုလည်းတွေ့ရပါတယ်။ပြည်သူတွေဘေးကင်းရာကိုရွှေ့ပြောင်းဖို့အစိုးရတောင်းဝန်ရှိသူတွေကသတိပေးထားပါတယ်။ခွေးတွေကြောင့်လည်းဘေးကင်းစေဖို့ကယ်ဆယ်ရေးလုပ်သားတွေကကူညီဆောင်ရွက်ပေးနေကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဦးသိန်းထိုက်ဦးနဲ့ကိုရရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတို့ရဲ့အလှပရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာရှိတဲ့အစိုးရလုံခြုံရေးတပ်ဖွဲ့ပေါ်ပြင်းထန်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့အမေရိကန်အစိုးရတို့ကပြစ်တင်ရှုံချလိုက်ပါတယ်။လက်နက်ကိုင်အကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ဒီကနေ့ဩဂုတ်လ25ရက်တောက်ကြနေမနေ့ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူတီတောင်နဲ့ရသစ်တောင်ဒေသတွေမှာရှိတဲ့လုံခြုံရေးရဲကင်းပြင်ရဲစခန်းတွေနဲ့တပ်ရင်းဌာနချုပ်တွေအစီအစီတိုက်ခိုက်ခံခဲ့ရတဲ့အပေါ်မှာရှုံချကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးဌာနညွှန်ကြားရေးမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့အလက်ဆန်ဒရာဗလူချီကအခုလိုပြောပါတယ
် We condemn in this let's quote we condemn in the strongest terms
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့အစောပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်အကွက်ကြကြစီစဉ်တိုက်ခိုက်ခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါတယ်။အသက်ဆုံးရှုံးရတာတွေအတွက်စိတ်မကောင်းဖြစ်ရသလိုကြံရစ်သူမိသားစုတွေအတွက်အလေးအနက်ဝမ်းနည်းကြေကွဲရပါကြောင်းနဲ့ထိခိုက်ဒဏ်ရာသူတွေပြန်လည်ကျန်းမာရေးလာရေးအတွက်ဆုတောင်းပေးနေပါတယ်။သက်ဆိုင်သူတွေအားလုံးအကြမ်းဖက်နှီးမသွမ်းမှုနဲ့အရက်သားတွေအကာအကွယ်ပေးရေးတရားဥပဒေပြန်လည်စိုးမိုးရေးနဲ့ယက်အဖြစ်ရှာရင်မှဆွေးနွေးပြောဆိုခြင်းကတဆင့်ငြိမ်းချမ်းစွာဖြေရှင်းကြဖို့တောင်းဆိုပါတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။လုံခြုံရေးရဲစခန်းစုစုပေါင်း30တိုက်ခိုက်ခံခဲ့ရပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်12ဦးတေဆုံးခဲ့ရပြီးလက်နက်ကန်အကြမ်းဖက်သမားတွေဘက်က59ဦးတေဆုံးခဲ့တယ်လို့မြန်မာအစိုးရကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Arakan Rohingya Salvation Army Rohingya ကဲတင်ချင်းတက်မတော်လို့နာမည်ပေးထားတဲ့လက်နက်ကန်အဖွဲ့ကပြောဆိုထားကြောင်း Reuters သတင်းတပုတ်မှဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ရန်ကုန် American တန်ယုံကလည်းရှုံချကြောင်းတန်ယုံရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ We condemn the attacks that took place overnight against the security forces and we offer
ညရုံးကလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့ရှုံချတယ်လို့ကြားဆုံးသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြေကွဲရပါကြောင်းဒီလိုရကျူးလွန်သူတွေကိုလက်ရဖမ်းဆီးမိရင်းနဲ့နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပွားဖို့အတွက်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူဆောင်ရွက်ဖို့တာဝန်ရှိကြောင်းနားလေအတိမပြုပါရဲအပြစ်မဲ့အယက်သားအားလုံးကိုအကာအကွယ်ပေးနိုင်ဖို့အတွက်လက်ရဖမ်းဆီးနိုင်ရေးနဲ့နောက်ထပ်အကြမ်းဖက်မှုမဖြစ်ပွားဖို့အတွက်ဆောင်ရွက်သွားကြဖို့ကိုလည်းတိုက်တွန်းပါရဲလူမှုအတိုင်းဝိုင်းအားလုံးအနေနဲ့လည်းမိမိတို့ရဲ့အပြုအမူအပြောအဆိုတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိနိုင်ဖို့အတွက်ဥတီစီလူချောင်းကိုလည်းတိုက်တွန်းပါရဲဆိုပြီးရန်ကုန်တန်ယုံပြောခွင့်ရကပြောသားတာဖြစ်ပါရဲရှင်တဆက်ထက်မှာပဲဒီဩဂုတ်လ25ရက်နေ့ညကမောင်တော်ခရိုင်တွင်ရဲစခန်းနေရာ30ကိုအစွန်းရောက်အကြမ်းဖက်သမားများကတပြိုင်နက်တည်းတိုက်ခိုက်တဲ့အပေါ်ရန်ကုန်ကုလသမဂ္ဂဌာနကိုယ်စားလှယ်ကအပြင်းထန်ရှုံချကြောင်းပြောပါရယ်ကိုဖီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထမဖြစ်ဖို့ထိရောက်တဲ့နယ်မြေရှင်းလင်းမှုလုပ်ဖို့လိုတယ်လို့ပြောပါရယ်လက်ရှိအချိန်မှာနိုင်ငံတကာဘက်ကကြေညာချက်တခုထုတ်ယုံနေမပြီးဖို့ဒေသခံရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့အကူအညီတွေပေးဖို့အခြေအနေမှန်တွေမြင်နိုင်ဖို့နဲ့ဒီရခိုင်တိုင်းရင်းသားတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အမမေခါကသတင်းပေးပို့ထားပါတယ်ရှင်
ဩဂုတ်လ24ရက်နေ့ညက မောင်နှောခရိုင်အတွင်းရဲစခန်းနေရာ30ကိုအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားများကတပြိုင်နက်တိုက်ခိုက်လာတာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးဒူလာဝကမှု2ဦးစုစုပေါင်း12ဦးကြာဆုံးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလိုတိုက်ခိုက်လာမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့ကတော့အကြမ်းဖက်မှုတွေကိုပြင်းထန်စွာရှုံချကြောင်းထုတ်ပြန်ကြေညာခဲ့တာပါကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကခုလိုပြောပြပါရယ
်ခုလေဒီကုလသမဂ္ဂအနေနဲ့ပေါ့ဒီဆိုင်ဒီပုံမှာတိုက်ခိုက်တာပေါ့ဟာလားဒီမြန်မာနိုင်ငံရှုံချရဲဆိုတော့ကြေညာချက်ထုတ်ထားပါရယ်ဒီအဲ့ဒီအကားတွေကိုစောင့်ရှောက်ကြည့်ရနောက်ပြီးတော့ဒီတရားဥပဒေစိုးမှုအောင်ပြန်လဲတည်ဆောက်ပြီးဖို့စေတနာတွေကိုညီငယ်နဲ့ညီငယ်နဲ့ဖြည့်ရှင်းပေးဖို့ဒါတောင်းဆိုထားတာရှိပါတယ်ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းသူနိုင်ငံတော်ဆွေးနွေးတာအနေနဲ့ဖော်ဆောင်ပြီးဖို့အခြေအနေကိုလည်းပြချာစောင့်ကြည့်နေတယ်ဆိုင်ရန်အနာပိုင်းနေနဲ့လည်းနည်းဆက်တွေ့နေဆိုတော့ချေရပါပါတယ
်ကုလသမဂ္ဂအပြင်အာဆီယံအမတ်များအဖွဲ့ရန်ကုန်အမေရိကန်တန်ယုံနဲ့ကော်ဖီအာနန်ရခိုင်ကော်မရှင်တို့ကပါအကြံဖတ်မှုကိုရှုံချကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်ရဲ့ရခိုင်အစီရင်ခံစာထွက်လာပြီးနောက်အခုလိုမောင်တော်ဒေတာမှာအကြံဖတ်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကြံဖတ်မှုတွေထပ်မဖြစ်ဖို့ထိရောက်တဲ့နေမြေရှင်းလင်းမှုတွေလုပ်ဖို့လိုတယ်လို့သူကပြောပါတယ
်ကျွန်တော်တို့အကြံပြုချက်များကိုအများဆုံးအကောင့်ထဲပုံမှန်တာလည်းဒီလိုပြိပက္ခတွေကပြင်းထန်မှုရမယ်လို့လည်းပဲဒီနေ့အဖြစ်ကျွန်တော်စဉ်းစားမိပါတယ်နော်အဲ့တော့ရခိုင်ပြည်နယ်မှာလည်းအရင်ကတည်းကစိုးစိုးဝါးဝါးမဟုတ်ပေမဲ့အခုတော့ပုံကန်ထကြွမှုဟာတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟိုမိမပန်းနတ်ဆော်နဲ့ပေါ့လေနှလုံးရည်ရောလက်ရုံးရည်နဲ့ရောစစ်မှတ်တီကိုပြည်ပြောက်သွားစေဖို့အတွက်စပေါင်းစုံကနေကျွန်တော်တို့ကြိုးစားဖို့လိုအပ်မယ်လို့ကျွန်တော်တို့ဒါကျွန်တော်ပုံကူရေးရကျွန်တော်အဲ့လိုပဲထင်ပါတယ်စနေတဲ့ကျကျွန်တော်တို့စီးနေကန်းနဲ့ဒါကိုနည်းနည်းရှင်းလင်းရေးလုပ်လိုက်မယ်ဆိုလို့ရှိရင်ဒီဟာကိုထိန်းခုတ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
အကြံဖတ်တိုက်ခိုက်ခံရတဲ့မနီကနေဒီကနေ့ညနေ၄နာရီအထိမောင်တော်ဒေတာမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပြီးအကြံဖတ်သမားတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေထိတွေ့မှုဖြစ်ပွားနေဆဲဖြစ်ပါတယ်ထိတွေ့မှုတွေရှိနေဆဲမို့ဒေတာကံပြည်သူတွေမှာစိုးရင်ကြောက်ရွံ့နေကြရပါတယ်နိုင်ငံတကာဘက်ကအခုလိုကြေညာချက်တွေထုတ်ယုံနေမပြီးပဲအခြေအနေမှန်ကိုသိမြင်ပြီးဒေတာကံရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့ကူညီမှုတွေပေးဖို့ရခိုင်တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့လက်ရှိရခိုင်တိုင်းရင်းသားတွေဘေးအန္တရာယ်ရောက်နေရတဲ့အခြေအနေနဲ့လက်တွေ့ရင်ဆိုင်နေရတာမို့ဒီထက်ပိုတဲ့လူသားချင်းစာနာမှုတွေပြသဖို့ပြောဆိုလိုက်ပါတယ
်ဟိုအပေါ်မိုးချွတ်ပြစ်တာကိုထမ်းလိုက်တဲ့ကာယုံလျှောက်ပေးဝတ္တရားကြီးဒီလိုမျိုးစာလေးတစ်စောင်ထုတ်ယူလုံးနဲ့မဖြစ်ဘူးဆိုတော့အရင်တုန်းကဖြစ်ခဲ့တာအားလုံးကိုအစိုးရဆိုတဲ့ဥစ္စာကိုပြည်နယ်ပုံချပြီးမှ Anthony Clinton လုတ်ချင်းခံရတယ်ဆိုတာမျိုးနဲ့ Genocide လုတ်တယ်ဆိုတာမျိုးနဲ့နိုင်ငံတကာ community တွေကဆွဆွလာကြတဲ့အခါမှာအခုပြန်သုံးသပ်ဖို့လိုလာပါတယ်ဒီထက်မကချစ်သေးဝင်ဝင်နော်ဌာနေတိုင်းသားများကိုကိုကျင်းစာပြဖို့လိုမြဲအဲ့တော့အကာအကွယ်မေ့နေတဲ့သဘောဖြစ်နေပါတယ
်ဒီကနေ့ညနေ၄နာရီအထိမောင်နှောဒေတာအခြေအနေမှာစိုးရိမ်ပွဲအခြေအနေရှိနေပြီးဒေတာကန်တိုင်းရင်းသားတွေပြိမိနေတာတွေရှိရဲ့လို့ဒေါက်တာအေးမောင်ကခုလိုပြောပါတယ
်အခုညနေဆောင်လေးနဲ့ရောက်လာတောင်ပြိုလက်ဝဲတော့နော်ခုနကဘူဒီတောင်ရဲ့ဒီတောင်ပစာတို့ဘာလို့ဆိုတာတစ်ဖက်ကနိုင်ငံနဲ့နည်းနည်းလေးနှိမ့်လာကြတယ်။ဒါကလေးလူတို့နဲ့ဒီအကြမ်းဖက်တဲ့ပုံစံဖြစ်လာတယ်။အဲ့တော့ကိုရွာကိုမီးချို့လာလို့လည်းအများကြီးတွေ့လာတယ်။ညနေပိုင်းကူးလို့ရှိရင်ခုနကပြေပရံပေးလာပါလား။ပြည်တွင်းကအသွေးပြောင်းသွားပါလား။အဲ့ဒါမျိုးကိုကြောင်းဆရာဆရာမတွေစိုးရိမ်နေကြပါတယ်။ကျွန်တော်တို့စီပုံဆက်ပါတယ်။ကိုဝန်သေးပါတယ်၊ကလေးတွေပါတယ်။တို့ကကိုရွာကနေဆုတ်ဆုတ်ပြီးခါမှတောင်ပြိုလက်ဝဲရဲ့နောက်ဆုံးတောင်မီးဒိတ်ဆိုတဲ့နေရာနဲ့နီးတဲ့နေရာထိတို့ဆုတ်နေပြီ။ဘာလက်နဲ့မလဲမပေါဘူးစစ်သားလည်းမကာကွယ်ဘူးရေးလည်းမကာကွယ်ဘူးအဲဒီလိုအကာအကွယ်မိတဲ့ခါမှာကျွန်တော်တို့ကိုသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုဟယ်လီကော်ပတာနဲ့တီထုတ်ပေးဖို့မိတ္တရာခံနေကြတယ်တောင်ပြိုလက်ဝဲမှာအဲလိုဖြစ်သလိုတောင်ပစာမှာလည်းဒီတိုင်းပဲဝန်ထမ်းရောကလေးတွေရောခုနကဌာနေတိုင်းသားတွေအကုန်လုံးကပူကြီးကျောင်းမှာရောက်နေတာ
မောင်နှောဒေတာမှာ2016အောက်တိုဘာ6ရက်နေ့ကလည်းမနေ့ကလိုမျိုးနေကြားဆောင်ရဲကင်းတွေကိုအကြမ်းဖက်သမားတွေကတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်တာခံခဲ့ရပူပါတယ်ရှင်
မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီရခိုင်ပြည်နယ်တိုက်ခိုက်ခံရမှုရဲ့နောက်ဆုံးအခြေအနေကိုလည်းတစ်လက်တင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူဒီတောင်နဲ့ရေတိတောင်မြို့နယ်အတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တပ်ရင်းဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုအကြမ်းဖက်သမားတွေတပြိုင်နက်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်အနီးအနားကျေးရွာကဒေသခံတိုင်းရင်းသားတွေမောင်တော်နဲ့ဘူဒီတောင်မြို့တွေကိုတိမ်းရှောင်လာကြသလို
ို့ပေါ်နေပြည်သူတွေဟာလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။အထူးသဖြင့်ညအချိန်မှာထမှန်တိုက်ခိုက်လာမှာကိုပူပန်နေတာလည်းဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့မနေ့တနင်္လာလောက်ကစတင်ပြီးအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးကြာဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံ59ယောက်နဲ့ဖမ်းဆီး1ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတိုက်ခိုက်တာတဲ့ပုံမိုပြင်းထန်ခဲ့ပြီးမောင်တော်မျိုးအနီးကျေးရွာတွေကဒေသခံတိုင်းရင်းသားတွေဟာမောင်တော်မျိုးပေါ်ကိုတင်းရှောင်လာကြကြောင်းနဲ့အထိတ်တလန့်ရှိနေကြောင်းမောင်တော်မျိုးကတူကပြောပါတယ
်ကျွန်တော်တို့မောင်တော်မျိုးပေါ်ရက်ွက်ဝိမလရဲ့စံပြကြော်ရဲ့မျိုးဦးရော်ရဲ့ပြီးတော့အောင်မလရော်ရဲ့ပုံမူးရော်ရဲ့ပြီးတော့ရက်ွက်ဟွာလေးရဲ့တိုက်တဲ့မြောင်မင်းလာရဲ့အဲ့ဒီရော်တွေကလူတွေကဟိုဟာ2016ကစက်ပဲလို့ကြီးလာတဲ့အခါအခုညီပေးတဲ့မောင်တော်မျိုးသာသနာ့ဘိတ်နယ်ကိုရောက်နေပါလေခင်ဗျာကျွန်တော်တို့မောင်တော်မျိုးပေါ်မှာဆိုရင်6မိုင်ရက်ွက်မှာ600နဲ့900ကြားရယ်သာသနာ့ဘိတ်နယ်မှာဆိုရင်900နဲ့900ကျော်ကျော်လောက်ပေါ့အဲ့လိုမျိုးရှိနေပါလေခင်ဗျာမျိုးပေါ်လူထုတွေကလည်းမနေ့က12နာရီကျော်ကလေးကတ냐လုံးမဟေရပင်နဲ့ဒီနေ့ဒီအခုထိသုံးရကြောက်ကြနေသေးပါပဲခင်ဗျာပြီးတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဖြတ်သန်းမလဲဖြတ်သန်းမလဲဆိုတာကိုသုံးရပုံပဲနေရပါလေခင်ဗျာ
လက်ရှိမောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်လုံခြုံရေးအခြေအနေကနေ့ကကျွန်တော်တို့မောင်တော်မျိုးပိုင်းတောင်ပိုင်းရင်းနေရှားသောပထမ်းတွေကိုတပြိုင်နက်တည်းပြီးတော့စိုက်ခတ်ပါတယ်ခင်ဗျာနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းအထက်ကြီးတဲ့နေနေများရှိတော့ပါတယ်ခင်ဗျာစာဆုံးတော်တာလည်းရှိပါတယ်ဒီနေ့မနေ့ဆက်လိုက်ပတ်ဝန်းကျင်လာမှာပေါ့မောင်တော်မျိုးကခါရကအုပ်ဖို့ချိုးရင်မူတည်တဲ့ကားကိုလည်းလက်လုံးပုံနဲ့ဟိုဖြစ်တာသုံးကဖြစ်တာကိုလည်းခံရပါတယ်ခင်ဗျာအဲ့လိုမျိုးပေါ်မှာတော့မှကျွန်တော်တို့တွေဆိုရင်နေဘက်မှာတော့ပြောစရာမရှိဘူးပေါ့အဲကျွန်တော်တို့ကလုံကျွေးတွေကိုကျွန်တော်မျိုးပေါ်လုံကျွေးရောကျွေးရော်တွေလုံကျွေးတွေရောခြေထောက်ကျွေးဆွေးရကနေပြီးတော့အများဆုံးပေါ့သတ်မတော်သားတွေကိုလုံကျွေးတောင်းဝန်ယူပြီးကိုပြောချင်ပါတယ်ခင်ဗျာ
မောင်တော်မျိုးမှာရှိတဲ့ပြည်သူတွေဟာလုံကျွေးစိတ်မချရပေမဲ့တခြားအရက်ကိုတင်းရှောင်ဖို့လည်းအခက်အခဲရှိနေကြောင်းမောင်တော်မျိုးကဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကဝန်ထမ်းပြည်နယ်လို့ဇာနေရတာမိကလူကိုပို့ရမှာကျွန်တော်လမ်းကြောင်းတော်မှမရသေးလို့မတော့ရတာလမ်းကြောင်းကျော်လို့မရသေးဘူးလေအခုလမ်းမှာလူသူကြီးလမ်းမှာမိုင်းထောင်ထားတယ်ဆိုပြီးတော့သတင်းရတယ်။အခုကားလေးမတော်ဘူးဒီကကိုတော်တဲ့လမ်းမှာဒါလည်းကျွန်တော်တို့ကဟိုလမ်းတော်မှာပိတ်ထားတယ်။မိုင်းချင်းပြီးမှတော့ရမှာ
။မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကလည်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုအခုလိုပြောပါတယ
်။လမ်းတွေကပိတ်ထားတယ်ဒါလမ်းတွေကမပိတ်လို့လည်းမရဘူးလေ။ဘာဖြစ်လို့လဲဆိုတော့မိုင်းထောင်ထားလေးတွေရှိတယ်ဒီကောင်တွေကအဲ့ဒါကြောင့်လည်းလည်းအားဒီပြည်သူတွေခြေထောက်မှာဆိုတော့ပိတ်တာရှိရဲဆိုတော့ဒီကပြည်သူတွေကကြောင်ပိတ်ပြီးနေတာဟုတ
်ဒီကနေ့မှာတော့မောင်တော်မျိုးမှာညမထွက်ရအမိန့်ကိုအရင်ည9နာရီကနေမနေ့9နာရီအစညနေ6နာရီကနေမနေ့6နာရီအထိတိုးမြင့်လိုက်ပါတယ်ဘူဒီရောင်မျိုးနယ်ဘက်ကအခြေအနေကိုတော့ဘူဒီရောင်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ်
အဲ့ဒီလမ်းလမ်းကြီးနေရာရှိတယ်ဒီနေရာကလူတွေကကြောက်ချင်နေတဲ့အခြေအနေရှိပါတယ်အဲ့လိုလိုကြောကျွန်တော်တို့ပြည်တော်ကရောက်တာကတော့ဗိတ်တော်ရဲ့တင်းကျောင်းရဲ့တပေါင်းချောင်းရဲ့အိဒီရောကအဲလိုလိုကြီးရောက်နေတယ်အဲ့လူကြီးကလိုလိုကြီးမှာကျွန်တော်တို့လူတရာကျော်တောင်းချောင်းလောက်ရှိနေတယ်အဲ့ဒီလိုမျိုးလူတွေကတော့အဲတင်းနေကြီးကကျွန်တော်တို့ဒီကဲပြီးတော့ကျွန်တော်တင်းနေနေပါတယ်ခင်ဗျာကျွန်တော်တို့ညီဝင်လာရင်လည်းကျွန်တော်တို့ဒီအခြေအနေကပုံစံလာနေတဲ့အခြေအနေကိုရှင်းနိုင်နေတယ်။ကျွန်တော်တို့ဒီတက်ဆိုင်တွေအလုံးကြီးစုရရတဲ့အခြေအနေရှိပါတယ
်။ဒီကနေ့မွန်လွဲပိုင်းတနအီမှာရသေးတောင်မြို့နယ်ချင်းကာလီဘင်္ဂလီရွာမှာနေထိုင်သူတွေဟာသူတို့နေအိမ်တွေကိုမီးရှို့ပြီးမြင်နာဘင်္ဂလီကျေးရွာနဲ့မေယူတောင်ကျောဘက်ကိုထွက်ခွာသွားကြောင်းလဲနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရက်သတင်းထုတ်ပြန်ချက်မှာအကြမ်းဖက်သမားတွေဟာနေကြားဆောင်တပ်ရင်းကစစ်ကူသွားတဲ့ကားသုံးစင်းကိုမောင်တော်မောင်နှမရွာဗလီရှိမှာနေ့လယ်2နာရီခွဲကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ညနေ4နာရီလောက်အထိပြစ်ခတ်တာတွေရှိနေကြောင်းလည်းဖော်ပြထားပါတယ်။လက်ရှိအကြမ်းဖက်တိုက်ခိုက်တာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာထုတ်ပြန်တာနဲ့လာမယ့်စက်တင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကျင်းပမှာကိုအချိန်ကိုက်ပြီးဖန်တီးဖော်ဆောင်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသုံးသပ်ထားပါတယ်။2016ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းမောင်တော်မြို့နယ်ကနေကြားဆောင်ရေကင်းစခန်းနဲ့ဌာနချုပ်ကိုအကြမ်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ဘူးပါတဲ့။အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးလက်နက်မျိုးစုံ48လက်ဆုံးရှုံးခဲ့သလိုအကြမ်းဖက်သမားတေဆုံး8ယောက်နဲ့ဖမ်းဆီး2ယောက်ရှိခဲ့ပါတဲ့
။ရ ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေကိုကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဒီတရုတ်နိုင်ငံကဒီတရားမဝင်ရွှေ့ပြောင်းမြန်မာအလုပ်သမားတွေဖမ်းဆီးခံခဲ့ရတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမ်းမှာရှိတဲ့တရုတ်နိုင်ငံနယ်စပ်ရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမားတွေကိုဒီရက်ပိုင်းမှာတရုတ်အာဏာပိုင်တွေကနေဖမ်းဆီးမှုတွေများပြားလာနေပါတယ်။အထူးသဖြင့်ဒီမူရစ်ဆေးဝါးသုံးဆွဲသူတွေနဲ့တရုတ်ဝင်အလုပ်လုပ်ခွင့်စာအုပ်မရှိသူတွေကိုဖမ်းဆီးနေတယ်လို့လည်းဒေသခံတွေကဆိုပါတယ်။မြန်မာအလုပ်သမားတွေအနေနဲ့တရုတ်ဝင်လက်မှတ်ပြုလုပ်ပြီးမှတရုတ်နိုင်ငံအတွင်းသွားရောက်လုပ်လုပ်ကြဖို့ဒေသခံမြန်မာအာဏာပိုင်တွေကလည်းတိုက်တွန်းထားပါတယ်။ဒီအကြောင်းပြေစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာဘိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမ်းတရုတ်နယ်စပ်ရွှေလီဘက်မှာသွားရောက်လုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေပိုက်စိတ်တိုက်စစ်ဆေးဖမ်းဆီးမှုတွေပုံမှန်များပြားလာနေပါတယ်။အထူးဖြစ်မူရစေဝါသုံးဆွဲသူတွေနဲ့အလွတ်လွတ်ခွင့်ပါမဲ့စာအုပ်တွေစစ်ဆေးနေတယ်လို့ရွှေလီမြို့ခံဆိုင်းအောင်ဝင်းကပြောပါတယ်
။သူတို့ကဥပဒေစိုးရိမ်တွေလိုက်စစ်တာပေါ့ဗျာ။ကြီးတွေပါတယ်စစ်ပြီးတော့ဒိန်းဆွဲတယ်ပြောပြီးတော့သူတွေအားနေတာ။နောက်ပြီးတော့အဲ့ဒီ passport အမီစာအုပ်ကြီးတွေညမအိယာဆိုပြီးတော့အဲ့ဒီအတွေလိုက်စစ်နေတယ်တော်ပြီဒီမှာအလုပ်ကောင်းဆုံးမရှိရင် passport အစေးအောင်စောင့်ကြရမယ်လို့သူတို့ကသာပြောနေတယ
်တရုတ်နိုင်ငံမှာသွားရလွတ်လွတ်ကင်ဖို့အတွက်လူသူဦးမှာစောင့်သုံးမျိုးကင်ဆောင်သားရပြီးအစေးအောင်စောင့်လုပ်ရင်6လနေထိုင်ခွင့်ရှိပါတယ်အနီရောင်စောင့်ကတော့မူရစေဝါကင်းရှင်းချောင်းစစ်ဆေးထားတဲ့စောင့်ပြင်ကျက်သွေးရောင်စောင့်ကတော့9ရက်နေထိုင်ခွင့်စောင့်လည်းရှိရမှာဖြစ်ပြီးအစုံတစ်ခုလိဟင်းနာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချချောင်းဆိုင်းအောင်ဝင်းကပြောပါတယ်ဒီအပိုင်းတွင်းမှာမြန်မာလုံသမားတွေရာနဲ့ချီဖန်စီထိမ့်ထိမ့်ခံရတယ်လို့ရွှေလီမြို့ခံဆိုင်းအောင်ဝင်းကဆက်ပြောပါတယ
်အရေးတော့မပြောတော့ကြရာကလားတော့နေ့တိုင်းနေ့တိုင်းတော့ယူနေတာပဲသူတို့ကစစ်ဆေးပြီးတော့သက်ဆိုင်ရွေးနိုင်တဲ့သူကတော့သက်ဆိုင်နဲ့ပြန်ရေးခိုင်းတာပေါ့မရွေးနိုင်တဲ့သူကတော့6လလာခေါင်းတာကြားလိုက်တဲ့သဘောမျိုးနဲ့အဲ့ဒီကအလုပ်စခန်းကိုပြန်ပြီးတော့ပို့တာပေါ့ဗျာသူတို့ကဖမ်းမိတဲ့သူတွေတက်ဆိုင်ရဟိုအဖိန်သူတို့မိပါတို့အစရသူတို့တရင်ပို့ပေးတင်တာပေါ့သူတို့ကဖမ်းထားတဲ့အားတွေကဘုန်းကြီးတိတ်ပြီးတော့ content လို့မရအောင်လုပ်နေတာမတရားလို့ကျွန်တော်မြင်လာတာပေါ့
တရုတ်နိုင်ငံရွှေလီဘက်ကျန်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားလူသမားတွေနေထိုင်တဲ့တန်လျာတွေနေအိမ်တွေဆိုင်ခန်းတွေကိုတရုတ်စစ်တပ်ရဲမူရဖွဲ့ဒေသခံအုပ်ချုပ်ရေးဖွဲ့စတဲ့ပူးပေါင်းဖွဲ့တွေကနေနေစဉ်စစ်ဆေးမှုတွေတင်ကြလာခဲ့တာပါတရုတ်အစိုးရအနေနဲ့တရားမဝင်ဝင်ရောက်လွတ်လွတ်ကင်နေမှုကိုစစ်ဆေးအရေးယူသွားမဲ့ကြောင်းမြန်မာအာဏာပိုင်သူနဲ့သူပူးပေါင်းပြီးနေဆိုင်မြို့တွေမှာကြီးညာထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ်လက်ရှိမှာတရုတ်ဆွေရအနေနဲ့တရားဝင်လွတ်လွတ်ခွင့်ပါမစ်ကိုစီစဉ်ပြုလုပ်ပေးနေတယ်ဆိုပေမဲ့အရေးသွေးအဖြစ်နေပါနေသေးတာကြောင့်ထပ်မံသုံးမြစ်ပေးဖို့မြန်မာဘက်ကတောင်းဆိုထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ
်လွတ်လွတ်ခွင့်ပါမစ်အတက်ကိုသူတို့ကစီစဉ်ပေးတယ်တရက်ကိုအနည်းဆုံး100နှုန်းတော့ရအောင်တော့သူတို့ကစီစဉ်ပေးတယ်ကျွန်တော်တို့ဘက်ကလည်းဒီဘက်ကမြစ်တရဲခံထားတာကဒီဘက်ရအောင်ဒီနေ့မှကပို့ပြီးတော့ထုတ်ပေးနိုင်အောင်စီစဉ်ပေးပါလို့ကျွန်တော်တို့ဘက်ကလည်းပဲစူးစမ်းနေပါတယ်ဒါမဲ့ဆက်ပြီးတော့ဒီတရားထက်တော့ပို့ပြီးတော့မလုပ်ပေးနိုင်သေးဘူးအခုတည်းက
ရှမ်းပြည်နယ်မူဆယ်မြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာလွတ်လွတ်နေတဲ့မြန်မာနိုင်ငံသား1000လောက်ရှိနေပါတယ်မြန်မာလူထုသမားတွေတင်တဲ့တရုတ်နိုင်ငံတွင်အလုပ်လုပ်မယ်ဆိုရင်တရားဝင်လက်မှတ်ပြုလုပ်ပြီးမှသွားရောက်ဖို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကလည်းအခုလိုစိုက်သွန်းထားပါတယ်
တရားမဝင်အလုံးလုံးကန်ရင်လုံးဝမလုပ်ဖို့လို့ကျွန်တော်တို့ဒါအတိအကျကိုပြောလဲပြောထားတဲ့ကြောင့်ဒါလေးလည်းဖတ်မှားခြင်းပါတယ်။သောမယ်ဆိုရင်တရားဝင်သွားပါနေတဲ့ခါမှလည်းသတ်မှတ်တဲ့ကာလအတွင်းနေထိုင်ပြီးတဲ့ခါမှပြန်ဆက်ပြီးဖို့လို့
ရခင်ကကျက်သွေးရောင်စားဥကန်ဆောင်သားတို့တွေဟာတရုတ်နိုင်ငံသွေးမှာ9ရက်လောက်နေထိုင်ခွင့်ရပြီမဲ့အခုအခါမှသရက်သာနေခွင့်ရပြီညအိတ်ခွင့်မပြုတော့တဲ့အခြေအနေမှာရှိနေပါတယ်။တရုတ်နိုင်ငံတွင်းကိုရှမ်းပြည်နယ်ကလူတွေဒီမကလူတွေကနေတရားမဝင်ဝင်ရောက်လွတ်လွတ်ကင်နေကြတာများပြားရှိနေပြီးအခုလိုတရားဝင်လွတ်ကင်ခွင့်စီစစ်လာတဲ့အချိန်တွေကြောင့်အလုတ်ကင်ခက်ခဲတွေရှိလာခဲ့တယ်လို့ရွှေလီသေရခန်တွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA ကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေရဲ့ဒီတေးနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့အပတ်စဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနှားဆင်ရမယ်အပြင်
အရင်ဖြူတဲ့စင်ကြတော့ exceptional white ပေါ့နော် changer အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိကက GI ရဲ့ system
ဒါကတော့သိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်စီးကိန်းအားကစားပြိုင်ပွဲမှာမြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအသင်းကဒေးတစ်စိတ်ရရှိသွားပြီဖြစ်ပါတယ်။ကစားခဲ့တဲ့ပွဲစဉ်ကိုကြည့်ခြင်းအပြင်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ကျိုးပန်းမှုဟာချီကျူးထိုက်တယ်လို့ဆိုရမှာပါ။ဒါကြောင့်လက်ရွေးစင်အမျိုးသမီးဘောလုံးအသင်းရဲ့အနာဂတ်အလားအလာဘယ်လိုရှိပါသလဲ။နိုင်ငံတော်နဲ့မြန်မာပြည်သက်ဘက်ကအားပေးမှုကရောအားရစရာကောင်းရဲ့လားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့လက်တွေ့အခြေအနေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
ဦးရှင်မြောက်ကန်နေထားတယ်။ဟောခုတိုက်ရခင်ဗျာ။ဘိုးပါခင်ဗျာ။မြန်မာအသင်းအတွက်ဒုတိယဥဆောင်ဘိုးကိုကျောင်းနံပါတ်9ဝင်းတင်ကြီးထွန်းတွင်ယူသွားပြီဖြစ်ပါတယ်ခင်ဗျာ။ဦးရှင်ကန်နေထားတယ်။ဘိုးပါတယ်ခင်ဗျာ။မြန်မာအသင်းကကျောင်းနံပါတ်17ခင်မိုးဝေမြန်မာအသင်းအတွက်တတိယမြောက်ဂိုးကိုတွင်ယူသွားပါတယ်ခင်ဗျာ။
ဝင်လာပြီခင်ဗျာဝင်းတည်ကြီးထွန်းကဲနေခင်ဗျာဂိုးရတယ်ခင်ဗျာအခုဆိုလို့ရှိရင်မြန်မာအသင်းအတွက်စတုတ်ထမြောက်ကိုဝင်းတည်ကြီးထွန်းကပဲပွဲကစားချိန်86မိနစ်မှာကန်သွင်းယူသွားတာဖြစ်ပါတယ်ခင်ဗျာမြန်မာအသင်းရဲ့ basic ကစားပုံတွေကပို့ပြီးတော့ထိရောက်လာဂိုးပါတယ်ခင်ဗျာအခုဆိုလို့ရှိရင်မြန်မာအသင်းတစ္ဆမမြောက်ကိုရရှိသွားပြီဖြစ်ပါတယ်ခင်ဗျာမြန်မာအသင်းအတွက်တစ္ဆမမြောက်ကိုတော့ခင်မိုးတွေကသိယူကောင်းတိုက်ပြီးသိယူသွားပြီဖြစ်ပါတယ်ခင်ဗျာ
အဲ့ဒါကတော့မလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာကျင်းပနေတဲ့29ချိန်မြောက်စီးကိန်းအကစားပြိုင်ပွဲကြီးမှာမြန်မာအမျိုးသမီးလက်ရွေးစင်အသင်းကဩဂုတ်လ19ရက်နေ့ကအင်ရှင်မလေးရှားအသင်းနဲ့ကစားကြရမှာ5ဂိုးဂိုးမရှိနဲ့အနိုင်ရတဲ့ပွဲစဉ်ကိုပြည်တွင်း 11 day channel ကတိုက်ရိုက်ထုတ်ပြန်ပြတ်သားခဲ့တဲ့ကြေညာချက်ကနေကောက်နှုတ်တင်ပြခဲ့တာပဲဖြစ်ပါတယ်။မြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအသင်းတွေနဲ့လက်ရှိစီးကိန်းရဲ့အသင်း၅သင်းပတ်လည်ကစားပွဲမှာနှစ်ပွဲနိုင်နှစ်ပွဲရှုံးခဲ့ပြီးတတိယအကြီးတစိတ်ကိုဆုခူးခဲ့တာဖြစ်ပါတယ်။ဒီပွဲမှာလက်ရှိချန်ပီယံထိုင်းကရွှေဗီယက်နမ်မှငွေတစိတ်အသီးသီးရရှိသွားတာလည်းဖြစ်ပါတယ်။မြန်မာအသင်းတွေနဲ့ရွှေတစိတ်၅ကြိမ်ဆုခူးခဲ့ပြီးဖြစ်တဲ့လက်ရှိချန်ပီယံထိုင်းနဲ့ကစားရမှာ၃ဂိုး၂ဂိုးနဲ့ရှုံးခဲ့ပြီးရွှေတစိတ်၄ချိန်ရရှိခဲ့တဲ့ဗီယက်နမ်နဲ့ကစားရမှာတော့၃ဂိုး၃ဂိုးနဲ့ရှုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်ရှင်မလေးရှားနဲ့ကစားရမှာ၅ဂိုးဂိုးမရှိဖိလစ်ပိုင်အသင်းနဲ့ကစားရမှာ၆ဂိုးဂိုးမရှိနိုင်ခဲ့တာလည်းဖြစ်ပါတယ်။ခုလိုအားရစရာကောင်းလာတဲ့ပြိုင်ပွဲတွေကိုရုပ်တံလွှင့်ကဆင့်ကြီးရှုခဲ့သူကတော့အမေရိကန်နိုင်ငံမယ်ရီလန်းနီမြမလေးဝေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ်။
ကျွန်တော်ပထမဆုံးကြည့်တယ်ကျွန်တော် VNN နဲ့ပွဲကိုကျွန်တော်ကြည့်တယ် VNN ကမြန်မာအသင်းကိုတော်တော်လေးကိုဖိဖိစီးစီးနဲ့ကစားဝါးတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးတွေကဘလောက်ချုံးနေပေမဲ့လည်းခြေစွမ်းရှိသလောက်လိုက်ပြီးကစားတာတွေ့ရတယ်သို့တော်လည်းကစားကွက်ချင်းရှင်လိုက်ရင် VNN တော်တော်လေးကိုတားတာတွေ့ရတယ်ဒုတိယပွဲကျွန်တော်မလေးရှားနဲ့ကစားတဲ့အသင်းကြတော့ Myanmar amyo thami ya tu do ye sait dak ga torol le myin dak la daw twei ya de Asian thin ko twon twon tai tai ne kasa me so bi kasa wa de kha ma go pye ne nai wa le twei ya de kasa wa da le shi tan ho nau tan ho le tan ho a lo a pe yu le mya mya bi lo kasa wa de da mae Malaysia payit dak ye a pe mu ri ye cha de ma be twon twon tai tai kasa wa de a twet di pwe ya aw myin mu a mya song chit de lo chan pyo da bo le nau song kasa wa da Philippines ne kasa wa de ပွဲ မှာ လဲ 699 မရှိ တစား ခဲ့တယ် အဲ့အင်း က လဲ ကျွန်တော်တို့ အောင်မြင် မှု တွေ အများကြီး ရခဲ့ ဒါပေမဲ့ လဲ ကျွန်တော်တို့ နောက်ဆုံး ကျွန်တော်တို့ ပြန် တွေ့ ကြည့်လိုက် တဲ့ မှာ 5 အသင်း ရှိ တဲ့ နေ မှာ မြန်မာ အသင်း က တတိယ ကြီးစိတ် ပဲ ရခဲ့တာ ပေါ့ လေ အမှတ် တတိယ အများဆုံး အနေနဲ့
မြန်မာ လူရွေးစင် အမျိုးသမီး ဘောလုံး အဖွဲ့ အသင်း ကပ္တန် က တော့ ခင်မာလာ ထွန်း ဖြစ်ပြီး အသင်း နီးပြ က တော့ Dutch လူမျိုး Roger Reynolds ဖြစ်က အဖွဲ့ ခေါင်းဆောင် က တော့ ဒေါ် မြတ်မြတ် ဦး ပဲ ဖြစ် ပါတယ် လက်ရှိ မြန်မာ အမျိုးသမီး အသင်း မှာ Yiban Sani Jadu Dwiga, Bedu Dwivale, Lu, Kita, Malaysia, Ma Yavshi Nide, Domimia Ugu, Michi, Kevare.
Malaysia, Yaro, Kutuin Hale, Wunthinki Chombo. Yiban Sada Wunthinki Chone, Wayinkazada Marchit, and then Twiru, Sansamo, Yiban Sava.
Yamali Rizin, Borund Mahong, Kuyin Twigaro, Inchi Namba, Kunik, Sadugu, Chichu Jang Piovare.
General Yama, amused me, Dema, General Chesong. Namaku Piova, so Jonam and Namakunigare, Binkley, Tono Bojavare, Tidio Kazare, Kazakwele Side, Piano, Twinwater at Loma, Matimade at Lom, Dilumu and Jojali, Matoro Twin, who are candidates, who are the Pekka Town Village and Labour Martin, General English, with a Fijian Tobido, Labour Martin, Twinwater at Lom, I lonely at Total Link Clark, Total, go to you at the Makakere Bolong, go Mu Bolly.
Inji Namba, Kune, Kazadu, Migaro, Ma Wintingi, Tome Pibari. Yama Amuta, Bolong, Tini Negaro. Singapore နဲ့ ကစားရမှာနဲ့ Laos နဲ့ ကစားရမှာ အနိုင်ရရှိ ခဲ့ပြီမဲ့လို့လေ အင်ရှင် Malaysia အသင်း နဲ့ ကစားရမှာတော့ တုံကိုတကို နဲ့ ရှုံးခဲ့တာဖြစ်ပြီး လာမယ့် 26 ရက်နေ့မှာတော့ အကျိုးဘူးလူပွဲ တက်ရမှာ ဖြစ်တဲ့အတွက်ကြောင့် အခြေအနေကဘယ်လိုရှိတယ်ဆိုတာကိုတော့ စောင့်ကြည့်ရမှာဖြစ်ပါတယ် ခုလိုမြန်မာ အမျိုးသား နဲ့ အမျိုးသမီး အသင်းကြား ဘောလုံး ကစားရမှာ ကျိုးပန်းမှုကတူတယ်လို့ဆိုနိုင်ပေမဲ့လို့လေ သက်ဆိုင်သူတို့ရဲ့ ထောက်ခံအားပေးမှုက
ကွာချားနေတယ်လို့ကိုရင်ထွေးကထောက်ပြပါတယ်ကျွန်တော်ဘောလုံးသမားတယောက်အနေနဲ့အမြင်ပြောရရင်တော့မြန်မာအမျိုးသားဘောလုံးသင်းကိုအားပေးမှုကပိုများပြီးမြန်မာအမျိုးသမီးဘောလုံးသင်းကိုအားပေးမှုကရော့ရော့ရဲရဲဖြစ်တာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်ဘောလုံးသမားတယောက်အနေနဲ့မြင်တာက 90 ရှုံးဒီဘလုံးပဲဖြစ်ဖြစ်ဖြစ်စေချင်တာမြတ်မြတ်တတအားပေးစေချင်တဲ့ဆန္ဒပေါ့နော်ဟိုမြန်မာဘောလုံးဖွဲ့ချုပ်ပဲဖြစ်ဖြစ်လူကြီးတွေပဲဖြစ်ဖြစ်မြန်မာဘောလုံးတွေက
99.9%အမျိုးသားတွေလိုပဲဒေါ်လာ1000ဆို1000စီချပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသမီးဘောလုံးအသင်းကိုနိုင်ငံတော်ရဲ့အားပေးမှုကနေပါနေသေးတယ်လို့လည်းဒေါ်မြတ်မြတ်ဦးကပြောပါတယ်နိုင်ငံတော်ကနေပြီးတော့ညာကြီးဝန်ကြီးဌာနရဲ့တမန်ရေးနဲ့အားစားဝန်ကြီးဌာနရဲ့ပေါင်းစပ်ပြီးတော့အရင်ဆုံးចောင်းသားပွဲတော်ဝန်ကြီးဌာနဘောင်းဆောင်လို့နိုင်ငံတော်ကလုပ်ပေးရအခုစအမားတို့ကဘောလုံးဖွ ကျွန်တော်ကလည်းရှိမှရှင်းဆိုင်နေရပါတယ်။အဲကစားတဲ့လူကရှိရဆိုတော့အမကပွဲမရှိရခါကျတော့ကိုနဲ့အနမ်းကြီးရဲ့နေရာကိုတောင်းနိုင်တဲ့နေရာလောက်ကပဲလူတွေကိုစကောက်တင်လုပ်နေတာပေါ့။တကယ်လို့တိုင်းနေပြည်နဲ့15ခုကနေပြီးတော့ကစားသမားတွေထွက်လာဆိုင်တာပေါ့နော်။အခုကျတော့ကစားသမားရွေးချယ်တဲ့အခါမှာစကောက်နည်းနည်းကျင်းတာပေါ့။ မျိုးကြီးဘောလုံးကောင်ပြန်ဝင်များများချင်းပပီးဖို့ရတဲ့မျိုးကြီးဘောလုံးကောင်ပြန်ရင်ညှော်လင့်တာပေါ့အခုဆိုလို့ရှိရင်ဘောလုံးဘွဲ့ချုပ်ကလုတ်တဲ့အတွက်မစားသေးခင်ကမျိုးသမီးလိဆိုတာဗမာပြည်ကပထမဦးဆုံးပေါ်ထွက်လာတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ပါဝင်ပြီးတော့ပွဲတွေဆိုလို့ရှိရင်အမားတို့ကကစားသမားတွေပို့ထွက်အမားတို့ဘောလုံးဘွဲ့ချုပ်အနေနဲ့လုတ်တဲ့အခါကျတော့ဒီ 29နှစ်သမားနောက်တနည်းကြလို့ရှိရင်လည်းရွေးစင်ကိုရောက်သွားပြီ 29နှစ်ကိုပဲအကောင်းဆုံးခင်နေတာပေါ့အကြီး 29နှစ်အောင်တက္ကသိုလ်ပေါင်းဆုံးပြိုင်ပွဲလုပ်မယ်ဆိုရင်ဒီနေနဲ့တိုင်းပြိုင်ပွဲလုပ်မယ်ဆိုပို့ပြီးတော့ ကစားသမားပို့ကောက်လို့ရတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ဒီလိုပွဲတွေလို့ဝန်ကြီးဌာနအရင်လိုပွဲတွေသူကဖျက်ပစ်လိုက်တာလေဝန်ကြီးဌာနဘောင်းဆိုအမျိုးသမီးဘောင်းလုံးပြန်ပွဲနှစ်ဆင်ချင်းမှနေရတယ်ဖျက်ပစ်လိုက်အခုဖျက်တာဆိုလို့ရှိရင်တော့အပေချပြောမယ်ဆိုရင်တော်တော်ကြာပြီ5-6နှစ်လောက်ကကဖျက်သွားတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုကလည်းအမျိုးသားဘောင်းလုံးကိုပဲစိတ်ဝင်စားတာလေပို့ပြီးတော့ပွဲတွေကိုလည်းပြည်သက်ကပို့ရောက်တာအကျောင်းညာလေးလုပ်ငန်းရှင်တွေကလည်းအမျိုးသားတွေကိုပဲပို့ကြောညာကြတယ်လေအမျိုးသမီးပွဲတွေမှာဆိုရင်စိတ်ပြီးတော့စပွန်ဆာပေးတဲ့ community တင်ရှိဘူးပေါ့နော်ငယ်အဲ့လိုမျိုးကြွာတာပေါ့
မြမလေးရင်းစဉ်အမျိုးသမီးဘောလုံးအသင်းအနေနဲ့ SEA Games အကစားပြိုင်ပွဲတမိုင်းတစ်လျှောက်မှာဘယ်လိုမှတ်တမ်းရှိပါသလဲ11 day အကစားကြီးညာသူရဲ့သုံးသက်ချက်ကတော့
မြမအမျိုးသမီးတင်းဟာခြေတော်အရှာအကစားပြိုင်ပွဲမှာမှတ်တမ်းကောင်းတွေရှိထားပြီးဝင်ရောက်ရှင်မြန်သူများပြိုင်ပွဲတိုင်းမှာသူတို့ရယူနိုင်မှုရှိထားတဲ့အသင်းအသင်းဖြစ်တယ်လို့မြမအတင်းမှာလိုအပ်ချက်ကတော့ရွှေတစ်စိတ်မရယူနိုင်သေးတာတခုပဲကြံပါတော့တယ
်ခုလိုမြမအမျိုးသမီးဘောလုံးအသင်းရဲ့ရွှေအိမ်မဲ့အကောင့်ထဲပေါ်လာဖို့ရာကတော့နိုင်ငံတော်နဲ့သက်ဆိုင်ရာဘောလုံးအဖွဲ့ချုပ်အပြင်အားပေးတဲ့ပရိသတ်တွေပေါ်မှာလည်းမူတည်ပါဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but
never break me cause it only အပစင်တင်ဆက်တဲ့အမျိုးသမီးကန္တာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အလစ်ပါရှင်အမေရိကန်ပြည်ထောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းထွင်ဖြစ်ရပ်တွေအကြောင်းကိုအခုသတင်းပတ်သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးသွားမှာပါကိုအောင်နဲ့အတူမတ်စုမွန်ကဂူညင်တင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
ဒီတစ်ပတ်သူတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့68နှစ်ကမွေးဖွားခဲ့တဲ့ Steven Wozniak အကြောင်းနဲ့ဆက်လက်ရအောင်ပါ1959ခုနှစ်ဩဂုတ်လ17ရက်နေ့မှာ San Jose California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple Computer ကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်ဖြစ်တော့တင်စားခေါ်ဝေါ်ကြပါတယ်မဆုမွန်ကြီ
းဟုတ်ပါတယ် Wozniak App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်13နှစ်အရွယ်မှာကျောင်းက electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းဤကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနေဖြစ်လာပါတယ်
ကိုရုံးကတော့ကွန်ပျူတာဆိုတာရုံးငန်းထဲမှာဆင်ပြီးစာအုပ်ဘီရိုလောက်ရှိတဲ့ဒီစက်ကရီယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ဒီပေါင်ပေါ်တင်သုံးလို့ရတဲ့အစီအမံနည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့ဇပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ
်ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံလဲသုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in
Steve Wozniak ဟာတကွေသုံးကွန်ပျူတာပုံစံတစ်ခုကိုရေးဆွဲခဲ့သူပါ။အဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ်။Apple 2 computer ကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံး computer တွေလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစား computer တွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတည်ဆောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောပါတယ
် Steve Jobs ဟာ Apple computer company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချင်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြောကြောင့်မှာစာတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှေရှင်တူလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရနေသူပါဒါပေမဲ့လည်းပဲသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေ့ရှိပါတယ်1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတစ်ခွင်းကနေပြန်တက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရပြီး Wozniak ဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားခဲ့ပါတယ
်နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ် Steve Jobs နဲ့Wozniak App တို့ရဲ့တကိုယ်ရေသုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာ သူတို့ရဲ့အောင်မြင်မှုသာမဟုတ်ဖက်နဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တွေအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Crinkley ကပြောပါတယ
်အခုတစ်ခါပြောပြပေးလို့တဲ့အကြောင်းအရာကတော့ဂီတဖျော်ရွှေပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ပြတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်9သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြတဲ့ပွဲလေးဖြစ်ပါတယ်။ Freedom, 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 freedom.Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who and Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲဒီဂီတပွဲပြီးနောက်တနေ့မှာမိုးရစေဝအလွန်ကျွန်းသုံးပြီးတော့ကွယ်လွန်သွားခဲ့ပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဆုံးစတင်ဖျော်ဖြေခဲ့သူပါ။ Freedom, freedom.
မဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ကန်းမလုံလောက်တာအစာအစာတွေမလုံလောက်တဲ့ကြားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေကွင်းပိုင်ရှင်မတ်ယက်စကာကဒီကိုလာခဲ့ကြတဲ့သူလူငယ်9သိန်းဟာဒီနေရာမှာစုံစည်းပြီးတော့သုံးရကြဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တေပြပြီးဖြစ်ပါတယ်လို့ပြောပါတယ်
အခုတစ်ခါတင်ပြပေးလိုတဲ့အကြောင်းအရာကတော့ပနမာတူမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်းမောအကြောင်းမှာ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်သင်းမော SS Ancona 82ကီလိုမီတာအရှည်ရှိတဲ့ Canal တူမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်။အမေရိကတိုက်အလဲပန်းနိုင်ငံဖြစ်တဲ့ပနမာကဒီတူမြောင်းဟာ Atlantic နဲ့ Pacific သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူမြောင်းဖြစ်ပါတယ်။ဒီတူမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူဖောက်လုပ်ခဲ့ပါတယ်
။ဟုတ်ပါတယ်။ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ခြင်ကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုသမားစခန်းတွေအတွင်ကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း20ရာစုအတွင်မှာတော့ကနဲတူမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။
ဟုတ်ကဲ့ဟိုကာလာတော့ငါဆိုရင်နိုင်ငံချင်းချင်းကြားမြေနေရာတွေစစ်သင်းမောတွေတော့ငှားကြတယ်ဆိုပဲမဆင်မွေ1940ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သင်းမောအစီ50ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရင်ခဲ့ပါတယ်အတုံးလက်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့ Atlantic သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်း၄ခုကိုပေးခဲ့တဲ့အပြင်ဒီ Atlantic သမုဒ္ဒရာတွေကတခြားစစ်အခြေစိုက်စခန်း6ခုကို69နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ်
။ဟုတ်ပါတယ်ရှင်။ Angola American ချင်းငှားချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကို Nazi Germany တွေကပိတ်ဆို့ထားတဲ့ဂျာကပဲရပ်တည်နိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဗဲနိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်
လွတ်လပ်ရေးကိုကာကွယ်ထိန်းသိမ်းနေသူတွေအတွက်အမေရိကန်အနေနဲ့အထူးအလေးပေးစဉ်းစားပါတယ်လွတ်လပ်တဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းထားနိုင်ဖို့ပြန်လည်လွတ်မြောက်အောင်ဆောင်ရွက်နေသူတွေအတွက်ကျွန်တော်တို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေတဲ့အပြင်စွမ်းအားတွေကိုစနစ်တကျအသုံးပြုသွားမှာပါလို့သမ္မတရူးစ်ဗဲကပြောသွားပါတယ်
အပတ်စဉ်တင်ဆက်ပေးတဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်အလှည့်ဖြစ်ပါတယ်ဒေါက်ခင်မြို့သက်စူးစီတင်ပြထားပါတယ်ရှင်
ဒီတစ်ပတ်တော့စိတ်ရဲ့အယောင်အသွေးတွေနဲ့မြမအဖို့တန်ကြောက်မြတ်ဖြစ်တဲ့ဗရမားနဲ့နီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကို GSC ကြောက်မြတ်တန်တန်းကျောင်းကကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါစိတ်ဟာအယောင်အသွေးအမျိုးမျိုးရှိပါတယ်စိတ်ရဲ့အယောင်ကိုဘယ်လိုဆန်သတ်မှတ်ခွဲကြပါသလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့ဒါမှအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအရန်ဖြူတဲ့စိန်ကြတော့ exceptional white ပေါ့နော် changer အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိကန် GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှာမှာ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ Europe ကသတ်မှတ်ထားတဲ့စာမှာတကယ်ကို changer အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ degree ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလဲအဲ့ degree တို့ E တို့ F တို့ဟာခုနပြောလို့ပဲသူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးအားယုံကြည်ဆုံးလူသုံးအများဆုံးsystem ဖြစ်ပါလေ GIA system ကတော့သူတို့ကနေအဲ့လို certificate မှာသူက degree ဆို degree E grade ဆို E grade အဲ့လိုပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျသောဆုံးဖြတ်ချက်လိုပဲသတ်မှတ်နိုင်ပါတယ်လူဝိန်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထည်က white သတ်မှတ်တာ哦 white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိန်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါဆို H နဲ့ D ကြားတွေက D E F G H အဲ့ရပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး master stone ရှိမှာပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိမလဲ။
အရောင်ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြီးရင်ကျွန်တော်တီးတော့တော့ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အများဆုံးလို့သိထားပါတယ်။နောက်ပြီးရင်တော့အညိုရှိမယ်အစိမ့်ရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီရောခရံတော့အရှာဆုံးပဲသတ်မှတ်ပါတယ်။အခုခင်အနေနဲ့ကတော့ color diamond ကလူချိုက်အများဆုံးတော့pink diamond လူချိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူချိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလေသူကဖြုတ်ဖြုတ်လေးပါတကယ်ကိုထင်းထင်းပန်းရောင်ပြောလည်းမဟုတ်ပါဘူးအယောင်ထင်းလေးပိုတံမိုးကြီးလေးပါပဲအဲသူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိန်တွေကြတော့ဖြော့လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပိုပြီးပိုကြီးရင်လာလေတံမိုးပိုကြီးလေးပဲဥမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပိုတံမိုးကြီးမယ်အဝါဖြော့ဖြော့လေးဆိုတိတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ယူရအရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမိုးပိုကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ထင်းနေဆိုတံမိုးကြီးပါတယ်ဖြော့သွားရင်ဖြော့သွားတဲ့လျောက်တံမိုးကျမယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျ brown diamond တွေပါလေးခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံကြောက်မြတ်တွေကိုလေ့လာတဲ့အခါမှာတော့သူတို့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းချောက်တဲ့အနေထားပေါ်မူတည်ပြီး꿰ပြသလိုသူတို့ကိုစိန်တွေလိုအယောင်သတ်မှတ်ချက်ဆန်တွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမားရဲ့အယောင်အသွေးကိုကြည့်ရအောင်ပ
ါဗရမားရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာဆန်ဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ Pigeon Blood ကိုအကောင်းဆုံးအရေးလို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းကခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ကျန်းရောင်အနေငယ်သံရဲ့အနီရောင် publish red အဲ့ဒါကိုခိုသေးလို့သတ်မှတ်ပါတယ်အဲ့တော့ခိုသေးကဘလို့အယောင်လဲသူစံဖြစ်ထားထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခိုသေးပြည်မြားတပွင့်ဟိုဒါခိုသေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူးဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူကျွမ်းလဲဆိုတကယ်ကုံတယ်ကြီးကပူကျွမ်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်မြတ်တစ်ခုသို့မဟုတ်အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပရိယေကြီးကအရန်များပါတယ်များတဲ့အတွက်သူကစံဖြစ်ဘယ်ရောင်လို့သတ်မှတ်ထားတာလည်းမရှိဘူးသတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလူကဒါကိုသေးလို့သတ်မှတ်တယ်လူကျင်တဲ့လူကချိလိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုကြိုက်ရှင်မှကြိုက်ပါတယ်
ကျောင်းလေးနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြည့်တဲ့ခိုးသွေးနဲ့အရေးထဲမှာကြည့်တဲ့ခိုးသွေးကတူမှာမဟုတ်ပါဘူးအရေးထဲမှာကြည့်တဲ့ခိုးသွေးနဲ့အိမ်ထဲမှာရှိတဲ့မီးကျောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ခိုးသွေးရောင်လည်းတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီကာလာစတုန်းတွေမှာဒိုင်းမန်းလိုမျိုးအရောင်တတ်မှတ်ချက်လေးစံဖြစ်ထားလို့မရပါဘူးထ ไอ้ปริยเจ้ามาอธิกก็ไอ้ตู้เยปองเจ็มมาชื่อไลท์ติ้งบ่เนาะจนบมาลูก็ปนาลูกขอบาเลยเจ้าเนี่ยสกานี้เนี่ยสุไอ้ปนาวหมู่ตีพี่รอเจ้าว่าอเปียงเล่นๆเลยชื่อไหนมาเนาะดาวก็คาลาสโตนนี่มาอยู่ส่งแฟพูสอตลอดเลโกตื้อจုံชื่อโหเลยรู้เลยไอ้อย่างเยปริยยังเจ๋วว่าเลยรู้สุไหนมาเลยอะล่ะเลยตะเพกก็บอกมั้ยสุกงเนี่ยอาตาเจ็บเลยเราสุรุราก็
เจ้าเว็บเว็บหลัวด้วยจုံไม่ชื่อเออกงเนี่ยเปล่าแหละพอมาหมู่ตีพี่เว้ยตูส่งแฟบี้จูเวราวะโอเคเออไอ้กงเนี่ยก็เลยจนกงเนี่ยสุแล้วดีโลเว้ยจินตรงมาวะจนเจ้ากูอกางซုံးอยีผิดอ๋อปนาคุณน่ะบอกเลยไลท์ติ้งโหพันดีบียอมมาวะเว้ยเนาะตาวะเว้ยอ่ะมันเนาะนีลาจ่ะรอเซ
အကောင်းဆုံးအရာပေါ့နော်ကွန်ဖလာဝါဘလူးပေါ့နော်သူတို့ဗဲလ်ဗက်ဘလူးပေါ့နော်ပြောမယ်ဆိုရင်တော့ရိုင်းဘလူးပေါ့ရိုင်းဘလူးကာလာအကောင်းဆုံးပါသူ့အပြာတကယ်ကိုကြည်လင်းတဲ့အပြာပေါ့ကွန်ဖလာဝါဘလူးဟာတကယ်ကိုအဲ့လိုမျိုးရိုင်းဘလူးကာလာပါအဲ့တော့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲကျွန်တော်အရင်တုန်းကလေဗစ်ပျောက်စီဘူးရှိတယ သူ့ရဲ့အရေးကအတူအလျှော်ဥလှတယ်မလားဘူးအလိုစကားပြောတော့ပြန်ပါတယ်
။ကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါဦး။
ဒေါက်ကင်မြို့သက်စူးစီးတင်ပြပေးတဲ့အပတ်စဉ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းသောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီစနေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဦးသိန်းထိုက်ဦးကြီးညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်အတွက်လူကြွေတပ်ဖွဲ့တွေပေါ်ကျမ်းဖက်သမားတွေတက်ခိုက်ခဲ့တဲ့လူရဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဝန်ကြီးဌာန၊ကာကွယ်ရေးဝန်ကြီးဌာန၊နေဆက်ရေးရဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေအမျိုးသားလူကြွေဆရာကျန်ပြီးပုဂ္ဂိုလ်နဲ့အတူဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတော်မောင်တော်နဲ့ရသေးတော်မှာရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကင်ကျမ်းဖက်သမားတွေတပြိုင်တည်းအလစ်ဝင်ရောက်တက်ခိုက်ခဲ့တာကြောင့်လူကြွေတပ်ဖွဲ့ဝင်17ယောက်နဲ့လောက်ဝကဝန်ထမ်း1ယောက်သေဆုံးခဲ့တဲ့အကြောင်းအကျမ်းဖက်သမား89ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ထိုင်းတရားရုံးချုပ်ကဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်ကိုဖမ်းဝင်ရန်ထုတ်လိုက်တယ်လို့တောက်ကြနေကပြောပါတယ်။ထိုင်းဝန်ကြီးချုပ်ရင်းလက်ဟာသူ့အပေါ်တပေါ်ရုံမှုနဲ့တရားစွဲဆိုထားတဲ့အမှုအမိန့်ချမှာကိုတရားရုံးကလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဖမ်းဝင်ရန်ထုတ်လိုက်တာဖြစ်ပါတယ်။Samsung company ကြီးကဘီလီယံနာတထေးကြီးဤဂျေးရန်ကိုတပ္ပဟောင်းပတ်ကွန်ရေးအာနာဆုံးခဲ့ရတဲ့လက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့လက်ပေးလိုက်ယူမှုနဲ့ထောင်ဒဏ်5နှစ်တောင်ကိုရီးယားတရားရုံးကချမှတ်လိုက်ပါတယ်။သူဟာလွဲသုံးစားမှုနိုင်ငံရေးချမှတ်ပိုင်ဆိုင်မှုတွေကိုဖွက်ထားမှုလိင်လယ်မှုနဲ့ရှားဆွေးပြစ်မှုတွေမှာကြံရပါရာတွေကိုဖုံးကွယ်ထားမှုတွေနဲ့အပြစ်ရှိတဲ့အကြောင်းစိုးမျိုးအလဲပိုင်းခံတရားရုံးကဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေသူတို့ရဲ့နေရာရင်းကိုပြန်ပို့လဲသူတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ုံခွင့်ဗီဇာထုတ်ပေးတာဒီချက်တန်သွားဖို့စီစဉ်နေပါတယ်။အဲဒီနိုင်ငံ၄နိုင်ငံကအီရထရီးယား၊ဂီနီ၊စီးရီးယား၊လီယွန်နဲ့ကမ်ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်။အာရှနိုင်ငံတွေထဲကကမ်ဘောဒီးယားနိုင်ငံပါဝင်ပါတယ်။အမေရိကန်အရင်အစိုးရလက်ထက်ဒီမှာနေရာရင်းပြန်ပို့တာဒီတို့မြင့်လှုပ်ဆောင်တဲ့အနေနဲ့ပြည်ုံခွင့်ဗီဇာကိုအရင်ကလည်းနှစ်ကြိမ်တည်းတည်းရပ်တန့်ခဲ့ပူပါတယ်။
တရင်ချင်းချုပ်ကိုဦးသိန်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကမအီတန်းစင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂါဒစ်ပိုင်နာဖြစ်ပါတယ်ကျွန်မရှားဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.